အမေရိကန်ပြည်တော်စုနဲ့ရုရှားနိုင်ငံကတန်တမာနွေဂျနီဗာမှာဒီကနေ့စတင်တွေ့ဆုံပါတယ်။ယူကရိန်းနယ်ခြားမှာရုရှားကစစ်အင်အားအလုံးရင်းချထားတဲ့ကိစ္စအပဝင်အနောက်နိုင်ငံတွေဘက်ကလုံခြုံရေးအမှတ်ခံချက်ပေးဖို့ရုရှားကတောင်းဆိုနေတာပြီးနဲ့ပတ်သက်ပြီးဆက်ရိုက်ချင်းမမဲ့အစီအမြင်ဆွေးနွေးပွဲတွေဒီကနေ့စတင်တာပါ။ဂျနီဗာဒေသစံတော်ချိန်မနေ့9နာရီမတိုင်ခင်ဆွေးနွေးပွဲစတင်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ယူကရိန်းနဲ့မဟုတ်ဘဲနေတိုးနဲ့တခြားမဟာမိတ်နိုင်ငံတွေနဲ့လည်းတိုင်ပင်ညီနိုင်ဆောင်ရွက်နေတာကိုအလေးနဲ့ပြောဆိုသွားပါတယ်။ယူကရိန်းပါဝင်ဥရောပမဟာမိတ်နဲ့လက်တွဲဘက်နိုင်ငံတွေရဲ့လုံခြုံရေးနဲ့ပတ်သက်ရင်အားလုံးဘယ်သူမှမကြံစီပဲပါဝင်ရမယ်ဆိုတဲ့အခြေခံမူပေါ်မှာအမေရိကန်ပြည်တော်စုအနေနဲ့အခိုင်အမာရပ်တည်တယ်လို့လည်းကြေညာချက်ထုတ်ပြန်ပါတယ်။